တရုတ်အစိုးရနဲ့ဆက်စပ်နေတဲ့ကုမ္ပဏီတစ်ခုနဲ့လူပုဂ္ဂိုလ်နှစ်ဦးကိုအရေးယူတန်းခါလိုက်ကြောင်းအမေရိကန်နဲ့ဗြိတိန်နိုင်ငံတို့ကတင်လာနေမှာကြေညာပါတယ်။ဗြိတိန်ရွေးကောက်ပွဲကော်မရှင်နဲ့အမေရိကန်ရဲ့ဗြိတိန်လူတော်အမတ်တွေကိုပြစ်မှတ်ထားတဲ့စိုက်ဘာတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတော့အခုလိုအရေးယူလိုက်တာပါ။အဲ့ဒီစိုက်ဘာတိုက်ခိုက်မှုကြောင့်ရွေးကောက်ပွဲကော်မရှင်မှာရှိတဲ့ဗြိတိန်မဲဆန္ဒရှင်တန်းနဲ့ချီရိုရဲ့ကိုယ်ရေးအချက်အလက်တွေပါသွားနိုင်ခြင်းရှိတယ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ကြအပြင်တရုတ်ရဲ့ချင်းချောက်မှုနဲ့ပတ်သက်လို့ပုံမှန်လင်းလင်းပြောဆိုထားကြတဲ့လွှတ်တော်အမတ်တွေကိုစိုက်ဘာတိုက်ခတ်မှုလုပ်ခဲ့တဲ့အတွက်လည်းအခုလိုတန်းခါပိတ်ဆို့လိုက်တာဖြစ်တယ်လို့ပြောပါတယ်။ရွေးကောက်ပွဲကော်မရှင်ကိုစိုက်ဘာတိုက်ခိုက်ခံရပေမဲ့လို့ရွေးကောက်ပွဲလုပ်ငန်းရှင်တွေကိုတော့မထိခိုက်ပါဘူးလို့ပြည်နိုင်ငံခြားရေးဌာနကပြောပါတယ်။